ဒီနေ့နားဆင်ကြရမှာကတော့နှွေနှွေငိမ့်အေးရဲ့ချစ်ကဘာငယ်လေးတဲကချစ်သူများကန္တာဖြစ်ပါတယ
်ချစ်စွာသောတောတရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ချစ်ကဘာလေးတွေကချစ်သူများအတွက်စားပွင့်လေးဖြစ်ပါစေဆိုတဲ့အကြောင်းကိုဝေမျှပါရစေသားတို့သမီးတို့ရေမင်္ဂလာပါကွယ်ဖြူပွေးလက်ပတဲ့စားပွင့်လေးဟာပွေးပွေးလေးပါတဲတဲလေးပါဆိုတဲ့ငငယ်တုန်းကတချင်းလေးကိုသတိရသေးလားကွယ်စားပွင့်လေးတင်းငယ်ပေမဲ့ငန်တဲ့အရသာအဖြစ်လောကကြီးကိုခွန်အားပေးနိုင်တယ်မိမိတို့အိမ်မှာတော့စားခဏခဏကုန်တတ်လို့စားကိုအထုပ်ကြီးတစ်ထုပ်ဝယ်ထားရတယ်လူငယ်တဲ့၄၅၀နှစ်လောက်ကအယူရင်းစားကိုစားရင်လက်ပင်းကြီးရောဂါပျောက်တယ်ဆိုပြီးတီဗီကလည်းကြော်ညာတော့အယူရင်းစားကိုစားကြတယ်ခုတနှစ်နှစ်နှစ်မှာတော့အယူရင်းစားကဘာဖြစ်တယ်ဆိုလားမသိပါဘူးကွယ်အိမ်မှာရိုးရိုးစားပဲစားကြပြန်တယ်တွေးတိုးရောဂါရှိသူတွေကစားလျှော့စားကြရတယ်ဒါပေမဲ့စားကိုအလွန်ကျွံစားလို့ဥပတ်ဖြစ်တယ်လို့လုံးဝမစားရင်လည်းမဖြစ်ဘူးကွယ်အငန္တဟာလူခန္ဓာကိုယ်အတွက်အသုံးဝင်တယ်။စားရဲ့ငန်တဲ့အရသာလေးဟာကွယ်ပြောက်သွားရင်လေစားမဟုတ်တော့ဘူးပေါ့။စားဆိုတာငန်မှစားဖြစ်တယ်။တခင်ယေရှုအလိုရှိတာကငန်နဲ့စားကိုပဲဖြစ်တယ်။ဒုတရရဲ့ဘဝမှာလေယုံကြည်သူဖြစ်ယုံတနည်းနည်းနဲ့မှဖခင်เจ้าကိုမှန်မှန်တက်ယုံနဲ့မပြီးဘူးကွယ်။အေဝံဂေလိတရားတော်ကိုဖြန့်ဝေရမယ်။မဟုတ်ရင်တော့အငန်ကင်းပြောက်တဲ့စားဖြစ်လိမ့်မယ်ငန်သောစားဖြစ်ကြရဲ့လားမိမိကိုယ်ကိုစဉ်းစားကြည့်ပါစပားရိတ်ချင်းကလယ်ပင်တို့သည်ယခုပင်ဝင်းဝင်းရှိသည်ကိုမျှော်၍ကြည့်ကြလော့လို့ရှင်ယောဟန်ခရစ်ခန်းကြီး၄ငယ်၃၅မှာဖော်ပြထားတယ်စားပွင့်လေးရဲ့တာဝန်ကငန်တဲ့အရသာကိုလောကကြီးကိုပေးရတယ်လို့ခရစ်တော်နဲ့ဧဝံဂေလိသတင်းကောင်းကိုဖျားเจ้าမှာအိမ်မှာဈေးမှာလုတ်ခွင်မှာဝိညာဉ်တော်ရဲ့လမ်းပြတွင်တင်တဲ့အတိုင်းဟောပြောတွင်တင်တသက်ခံကြရမယ်။စားမှာတန့်ရှင်းစင်ကြယ်စေနိုင်တဲ့တကူအာနိသင်ရှိတယ်။ဟင်းလျာတွေမချက်ပြုတ်ခင်တန့်ရှင်းစင်ကြယ်သွားအောင်စားနဲ့နေပြီးဆေးကြောလေးရှိကြတယ်။တို့တွေလည်းစားလိုပဲအသုံးတော်ခံကြရမယ်ဆိုရင်တို့တွေနဲ့ထိတွေ့ဆက်ဆံရသူတွေမှာအပြစ်တွေရှိရင်အဲ့ဒီအပြစ်တွေလျော့နေသွားအောင်ပပျောက်သွားအောင်ဆေးကြောပေးနိုင်ရမယ်စားရတဲ့ချားစွမ်းရည်ကဘယ်လိုစားတောက်ဖွယ်ကိုမဆိုအရသာလေးနဲ့စင်နိုင်တဲ့စွမ်းရည်ဖြစ်တယ်သားတို့သမီးတို့လည်းခရစ်တော်ရဲ့အလိုတော်အတိုင်းစားလိုပဲစွမ်းရည်ရှိတဲ့အခါမှာမင်းတို့ရဲ့ပတ်ဝန်းကျင်မှာရှိတဲ့လူသားတွေရဲ့အတ္တကိုအရသာနဲ့ပြည့်ဝတဲ့အတ္တဖြစ်စေဖို့အရသာပေးစွမ်းနိုင်ရမယ်စားမှာရှိတဲ့တခြားထူးခြားတဲ့တတ္တိတစ်ခုကအလွဲတကူပုတ်တိုးနိုင်တဲ့ပစ္စည်းတွေကိုမပုတ်မတိုးပဲတာရှိခံအောင်ထိမ့်ချုပ်နိုင်တဲ့တတ္တိရှိတယ်။ဒါကြောင့်တို့တွေလည်းလုပ်ငန်းခွင်မှာပဲဖြစ်ဖြစ်အိမ်မှာပဲဖြစ်ဖြစ်အတင်းတော်မှာပဲဖြစ်ဖြစ်ညီကိုမောင်နှမသားချင်းအထူးသဖြင့်ငယ်ရွယ်သူတွေကိုယုံကြည်ချက်မပြတ်ပြားမရင်းရိုင်စေဖို့ထိမ့်သိမ့်နိုင်စွာရှိမှစားနဲ့တူမယ်။အဲ့ဒါလိုထိမ့်သိမ့်နိုင်မှုအတွက်စားမှာအငန်တက်ရှိတယ်လို့တို့မှလည်းဝိညာဉ်ပါရမီပြည့်ဝခြင်းဆိုတဲ့ဓာတ်ခံရှိရမယ်။အဲ့ဒီဝိညာဉ်ပါရမီပြည့်ဝခြင်းဓာတ်ခံမရှိရင်အခြားကပုတ်ပြတ်တတ်တဲ့ဓာတ်တွေကကူးဆက်လာပြီးတို့များကပါပုတ်ပြတ်သွားမှာကိုသတိပြုရမယ်။စားရဲ့အခြားအင်္ဂါရက်တစ်ခုကတော့အငန်ဓာတ်ကိုသာပေးပြီးရုပ်တရံကွက်ပြောက်သွားခြင်းပဲ။တို့တွေလည်းဖျားသခင်တွေအမှုတော်ဆောင်ရမှာငါပြောက်ပြီးအငန်ဓာတ်နဲ့တူတဲ့ဖျားသခင်ရဲ့ဘုန်းတော်ကိုရှင်ရှားပေါ်လွင်စေရမယ်ကွ့သားတို့သမီးတို့ရေစားရဲ့အခြားတိမတ်စရာတစ်ချက်ကတော့ငွေတန်ဖိုးအပြင်နေပါလှပေမဲ့ရှေးခေတ်အခါကအချို့ရက်ဒေသတွေမှာစားကိုငွေကြေးပမာဏတန်ဖိုးထားပြီးလဲလေသုံးဆွဲကြလို့တန်ဖိုးနေပေမဲ့အရေးပါအရာရောက်တယ်အသုံးဝင်တယ်အဖိုးတန်တယ်အဲ့ဒီလိုပဲဈေးပေါ်ပေါ်နဲ့ဝယ်လို့ရတဲ့စားလိုပဲတို့တွေရဲ့အသုံးတော်ခံမှုကိုလူတိုင်းလွယ်လွယ်ကူကူရရှိစေရမယ်မိမိကိုယ်ကိုဘာမှအဖို့မတန်အသုံးဝင်မှုဆိုပြီးအချိန်မသေးကြပဲ သင်းတော်လုပ်ငန်းသာသနာလုပ်ငန်းတွေမှာပါဝင်ကူညီကြပါစားလို့ပဲအတုံးတော်ခံမယ်ဆိုရင်အရေးပါအရာရောက်သူကြီးပဲဖြစ်နိုင်တယ်သခင်ခရစ်တော်ကသင်တို့သည်ဤလောကဤစားဖြစ်ကြ၏လို့ရှင်မသက်ခရစ်ဝင်အခန်းကြီး5ငယ်73မှာဖော်ပြထားတယ်ခရစ်တော်ကအခုခေတ်မှာသာလူပုဂ္ဂိုလ်အနေနဲ့အသက်ရှင်ခဲ့ရင်သူ့ရဲ့ဥပမာတွေဟာမော်တကားရုပ်မြင်သံကြားဆက်ပလတ်စတစ်ပစ္စည်းတွေနဲ့အချားခိမိတဲ့အရာတွေဖြစ်ကောင်းဖြစ်ပါလိမ့်မယ်။သူ့ရဲ့ယုံကြည်ခြင်းတရားကိုသင်ကြားတဲ့အခါသူဟာအလွန်လွယ်ကူတဲ့တာမန်ပစ္စည်းဖြစ်တဲ့စားကိုအဲ့ဒီအချိန်ကဥပမာပြပြီးသင်ကြားခဲ့တယ်။ယူရပြည်မှာစားတွေအလွန်ပေါများတယ်။တောင်တွေကလည်းကြောက်စားတွေအတုံးလိုက်ရတယ်။တောတုံအိမ်မှာလည်းစားတွေအလွန်ပေါတယ်။လူတွေဟာရေကူးနေရင်တောင်ရေမနစ်ဘူးတဲ့။ယူရလူမျိုးတွေကအစာအစာတွေကြာရှည်ခံမှုအတွက်သာစားကိုတုံးတာမဟုတ်ဘူးရဲ့ကွယ်ငွေကင်းစကလေးတွေကိုလည်းစားနဲ့ပုတ်တိုက်ပေးကြတယ်အဲ့ဒီလိုလုံးမှကလေးတွေတန့်ရှင်းစင်ကြဲပြီးကျန်းမာတန်ဆန်းတယ်လို့ယူဆကြတယ်စားနဲ့တစိုက်ခတ်ခြင်းကလည်းဘယ်တော့မှဂရိချိုးပေါက်ခြင်းမရှိဘူးလို့ယုံကြည်ကြတယ်စားနဲ့တစိုက်ခတ်တဲ့အခါမှာနှစ်ဦးနှစ်ဖက်တို့ဟာစားနဲ့ငယ်စီစားကြရတဲ့တယ်ရစ်ပူစော်တဲ့အခါတွေမှာလဲစားကိုအသုံးပြုခြင်းအပြင်ဖျားသခင်နဲ့ဆက်သွယ်ကြောင်းဂရုပြုခြင်းဖြစ်တယ်လို့ယူဆကြတယ်။ဒါကြောင့်သမင်းစပွဲပေါ်ကစားကိုမြင်တိုင်းခရစ်တော်ရဲ့နောက်တော်လိုက်တော်သူတွေဖြစ်ဖို့တပည့်တော်တွေဖြစ်ဖို့စားဖြစ်ဖို့အရေးကြီးတယ်ဆိုတာမမေ့နဲ့နော်။ခရစ်တော်ကိုအမိပြုပြီးမိမိတို့နဲ့အထွတ်အထိပ်သူတိုင်းရဲ့အသက်တာကိုလဲပြုပြင်ရနိုင်ပါတယ်။ခရစ်တော်ကစားမှုကအငန်ကင်းပြောင်လင်အဘယ်သို့ငန်စေရမည်နည်းဟုပြောထားတယ်။စားဆိုတာအငန်တက်ရှိရသလိုခရစ်တော်ရဲ့သားသမီးဖြစ်တဲ့တို့တွေမှာလည်းမေတ္တာဓာတ်ခံရှိရအောင်ပဲ။မေတ္တာနဲ့ကူညီမဆာခြင်းဖြင့်သူတစ်ပါးအတွက်ထိမိ၍တိဆောက်เสียဖြစ်စေရမယ်။မေတ္တာဆိုတာအလျားနံမရှိပေမဲ့အသွားပြန်တော်ရှိတယ်တဲ့။မာသာထရီဇာဆိုတဲ့သီလရှင်အမျိုးသမီးကြီးရဲ့မေတ္တာဟာလည်းကြီးမားလှတယ်။ထရီဇာဆိုတဲ့နာမည်ရဲ့အထိပ္ပယ်ကဖျားသခင်ကြီးပန်းပွင့်ကလေးတဲ့သူမရဲ့ဘဝတက်တာမှာကယ်ဆယ်ရေးလုပ်ငန်းတွေဖြစ်တဲ့လမ်းကြိုလမ်းကြားကယောဂဝေနာတွေတွေမိသားစုရဲ့စွန့်ပြင်ခြင်းခံရတဲ့အပေကံအနာကြီးယောဂတွေတွေတေကံနီးလူမမာတွေကလေးငယ်တွေကိုပြုစုဆောင်လျှောက်ခြင်းတွေဆောင်ရွက်ခဲ့တယ်။အဲ့ဒီလုပ်ငန်းကိုလုပ်ကင်ဖို့ကလကတ္တမြို့မှာတွားရောက်နေထိုင်ခဲ့တယ်။လူမျိုးမရွေးဘာသာမရွေးအသက်အရွယ်မရွေးကူညီမဆခဲ့တယ်သူတို့ပြင်ကိုရီးယားယောဂသည်တွေအတွက်ငြိမ်းချမ်းရေးမြို့တော်ကိုတည်ဆောက်ဖို့ဆန္ဒပြင်းပြခဲ့တယ်။ဒါကြောင့်1964ခုနှစ်မှာပုံရဟန်းမင်းကြီးကိုယ်တိုင်လက်ဆောင်ပေးခဲ့တဲ့သူ့ရဲ့ဇိမ်ခံကားကြီးကိုသူတယောက်တည်းစီးဖို့မတင့်တော်ဘူးလို့ဆုံးဖြတ်ပြီးရောင်းချခဲ့တယ်။အဲ့ဒီငွေနဲ့ကိုရီးယားယောဂသည်တွေအတွက်ဆေးရုံတည်ဆောက်ရေးရန်ပုံငွေအဖြစ်သုံးပြုခဲ့လို့အာနာပိုင်တွေက34ဧကကျယ်ဝန်းတဲ့မြေကွက်ကိုထပ်မံလှူဒါန်းပေးခဲ့တဲ့အတွက်ငြိမ်းချမ်းရေးမြို့တော်ကိုတိဆောက်နိုင်ခဲ့တယ်မာသာထရီဇာဆိုတဲ့ဘုရားသခင်ရဲ့ပန်းမွင်ကလေးသို့မဟုတ်စားပွင့်ကလေးရဲ့စွန့်လို့အနစ်နာခံမှုဖြူစင်သောမေတ္တာနဲ့ပြေဝမှုစစ်နှလုံးကောင်းမြတ်မှုတွေဟာဒုဒ္ဒရွေအတွက်အတူယူစရာပါပဲကွယ်ဒါကြောင့်ဒုဒ္ဒရွေဟာအငံတက်ကိုပေးနိုင်တဲ့စားပွင့်ကလေးတွေဖြစ်ရမယ်နော်အမေရိကန်နိုင်ငံမှာ U-Touch ဆိုတဲ့ပြည်နယ်တစ်ခုရှိတယ်အဲ့ဒီပြည်နယ်ကို Beehive State လို့လည်းခေါ်တယ်ဒီ U-Touch မှာကဘာကျော်စားကံကြီးရှိလို့သူ့ရဲ့မြို့တော်ဟာအထူးပဲနာမည်ရတယ်တဲ့သူဟာအမေရိကန်ပြည်ထောင်စုထဲဝင်ရောက်ခဲ့တဲ့45ခုမြောက်သောပြည်နယ်ဖြစ်တယ်အင်တန်လှပတဲ့ရှုခင်းတွေနဲ့ဝန်းရံနေတယ်တဲ့တမိုင်းဒဏ္ဍာရီတွေကကျင်းစာတဲ့နဂါးကြီးရဲ့ကံဆိုပြီးဒီစားကံကြီးရဲ့အင်အားကောင်းတဲ့စားတတ်တွေကြောင့်မိုင်ပေါင်းများစွာသောအဖြူရောင်စားပင်ကြီးကိုတမျောတခေါ်တွေ့ရတယ်တဲ့မဟာစားကံကြီးလို့အမည်ရတဲ့ Great Salt Lake အကြောင်းကိုသိရလို့ဘုရားသခင်ရဲ့ကျေးဇူးတော်ကိုချီးမွမ်းမိတယ်။အဲ့ဒီစားကံကြီးကိုကဘာလက်ခီးတဲ့တွင်မြဲတမ်းလာကြည့်ကြတယ်တဲ့။ gain စားပွင့်ကလေးတွေဒီတစ်ပတ်တော့ဒီလောက်ပဲနော်။မင်းတို့ရဲ့ချစ်မေမေ
I'm not afraid to die. တကြွပါလားညှချလို့စက်ကပ်ပါလားဘုဆုံးယူကဝါမနဲ့သိမ့်ပြောပိုက်ကမရှင်းတဲ့နဲ့မြောင်မြတ်ွဲ့လင်းဖြစ်စီပါလောကရဲ့စားဖြစ်စီပါချီးမီး၍နေစရာမကြုံသေးနဲ့